စစ်တပ်ကပြန်လည်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးနောက်ဣဇွင်းနဲ့ဂါဇာဒေသကစစ်သွေးကြွတွေကြားအပြစ်ခတ်ရဲစဲဖို့တပြိုင်တည်းလိုလိုကြေညာလိုက်ကြပါတယ်။ဂါဇာဒေသစံတော်ချုပ်တောက်ချန်နေမနဲ့နှစ်နာရီကစအပြစ်ခတ်ရဲစဲစတင်အသက်ဝင်မှာဖြစ်ကြောင်းဟာမတ်စ်ဖို့တာဝန်ရှိသူတွေကရိုက်တာသတင်းဌာနကိုတီးပြခဲ့တာပါ။ဣဇွင်းနိုင်ငံကလည်းဝန်ကြီးချုပ်ရဲ့လွန်ညွှန်းရေးဆိုင်ရာဝန်ကြီးဖွဲ့ကြာသာပင်နဲ့နောက်မှအစည်းအဝေးပြီးမှပဲအပြစ်ခတ်ရဲစဲကြေညာခဲ့ပါတယ်။ဣဇွေးဝန်ကြီးချုပ်ရုံးရဲ့ထုတ်ပြန်ချက်မှာတော့ဣချင်းနိုင်ငံကကျောင်းဝင်စစ်ဆက်အစုပြုခဲ့တဲ့ကမ်းလှမ်းချက်ကိုဣဇွေးဆိုရဖွဲ့ရဲ့လွန်ကျွေးဆိုင်ရာစီဝေးကတခဲနဲ့အတည်ပြုလိုက်တာဖြစ်ကြောင်းဖော်ပြပါရယ်ပြေခတ်ရဲစဲရေးအတွက်ကျောင်းဝင်ညှိနှိုင်းပေးခဲ့တဲ့ဣချင်းနိုင်ငံကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကချစ်ချူးစကားပြောကြားခဲ့တယ်လို့ဣဇွေးနဲ့ပါလက်စတိုင်းကြားငြင်းငြမ်းစွာအတူရှင်တွဲနေထိုင်နိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုလိုက်ပါရယ
် I believe the Palestinians and Israelis equally deserve to live safely and securely and to enjoy equal measures of freedom, prosperity and democracy.
Isn't a Palestine of Peslo Peking long jomu shi ni tai nai mo yiu ni mya khun ye shi de lo lwan mo ta ya wa byo mu ne democracy ko le khan za thai de lo yong chi ba de dilo phit aw le chinaw lo suya ga ma na ma ni chu sa twa ma phit ba de lo Isn't a Palestine no a pye khat ye sei chin nya lai de cha da bin ni ga in pi lo ma thain taw de ko ပြောကြကြတာပါဂျေရုဆလင်မှာပါလက်စတိုင်းတွေပေါ်ဣဇရေးကပြည်နှံ့မှုတွေကျူးလွန်နေဆိုပြီးမေလ10ရက်နေ့မှာပဲဟာမတ်စ်ဖွဲ့ကဣဇရေးကိုရော့ကက်တွေနဲ့ပစ်ခတ်ရတာကပြစ်ခတ်တွေစတင်နေတာပါ7ရက်ကြာတကယ့်မှုတွင်ဂါဇာဒေသမှာကလေး65ယောက်ပါဝင်သေဆုံးသူ230ရှိကြောင်းဒေသခံကျန်းမာရေးတာဝန်ရှိသူတွေသတင်းထုတ်ပြန်ထားပါတယ်ဣဇရေးနိုင်ငံမှာလည်းသေဆုံးသူ12ယောက်ရှိကြောင်းအာဏာပိုင်တွေပြောဆိုနေတာပါတကယ့်မှုတွေကြောင့်ဂါဇာဒေသမှာနေရစွန့်ခွာထွက်ပြေးရသူရေတွက်ကတော့9,200ကျော်ရှိကြောင်းလဲကုလသမဂ္ဂကပြောဆိုထားပါတယ်